ကျောင်းနိုင်ငံကကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ4,400ရဲ့ကျော်ရဲ့အချက်လက်တွေကိုထုတ်ပြန်ပါတယ်။ဒီကိန်းဂဏန်းအချက်လက်တွေအရကိုရိုနာဗိုင်းရပ်စ်အသစ်ကူးစက်ခံရမှုအရေးအတွက်ရောချာလာတဲ့အနေအထားဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO အကြီးအကဲ Tedros Adhanom ကတော့ဒီအခြေအနေကိုအထူးသတိထားဖို့လိုကြောင်းဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကတခြားဒေသအသစ်တစ်ခုမှဖြစ်လာတာမျိုးကူးစက်ပြန့်နှံ့မှုအလားအလာပြောင်းလဲသွားနိုင်တဲ့အကြောင်းပြောဆိုထားပါတယ်။ကျောင်းနိုင်ငံတွင်မှာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့94%ရာခိုင်နှုန်းကဟူပေပြည်နယ်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနှေးကွေးလျော့နေလာပြီဆိုတာကိုပြောဖို့စွန့်နေသေးတဲ့အကြောင်းဒါပေမဲ့လည်း COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများစုကတော့အသက်ဆုံးရှုံးတဲ့အထိမဖြစ်နိုင်ဘူးဆိုတာကိုတရုတ်ရဲ့အချက်လက်တွေကပြသနေကြောင်း WHO အကြီးအကဲကအခုလိုပြောပါတယ်
။ More than 80% of patients have mild disease.And will recover. In about 14% of
လူနာ80ရာခိုင်နှုန်းကျော်ကယောဂသိပ်မပြင်းထန်ပဲပြန်လေကျန်းမာလာကြောင်း14ရာခိုင်နှုန်းကတော့ဗိုင်းရပ်စ်ကူးစက်ခံရမှုကြောင်းနမိုနီးယားအဆုတ်ရောင်နဲ့အသက်ရှူလမ်းကြောင်းဆန်ရပြဿနာတွေအပါအဝင်ယောဂပြင်းထန်ကြောင်းလူနာ900ခိုင်နှုန်းလောက်ကတော့အသက်အန္တရာယ်စိုးရိမ်ရတဲ့အနေအထားထိဖြစ်တယ်လို့ WHO အကြီးအကဲကပြောဆိုသွားတာပါကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့2ရာခိုင်နှုန်းလောက်အသေးအပြောက်ရှိပြီးအများဆုံးအန္တရာယ်ရှိသူတွေကတော့မူရင်းကျန်းမာရေးမကောင်းတဲ့လူကြီးပိုင်းတွေဖြစ်တယ်လို့လည်း WHO အကြီးအကဲကပြောဆိုသွားပါတယ်ရှင်